နိုင်ငံတကာမျိုးသမီးများ၏ခန္ဓာကိုယ်မြန်မာနိုင်ငံမှာပြုလုပ်ခဲ့တာမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးကျင်းပတဲ့နေပြည်တော်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်တက်ရောက်မိန့်ခွန်းပြောကြားတာမှာအမျိုးသမီးခွင့်ရေးပုံမူရရှိလာခြင်းဖြင့်နိုင်ငံတကာနိုင်ငံရဲ့လူခွင့်ရေးစံချိန်စံနှုန်းများမြင့်မားလာမှာဖြစ်တယ်လို့အမျိုးသမီးတို့ရဲ့စွမ်းမကားကိုပုံမူအတုံးချလန်နေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ရန်ကုန်မြို့တခင်မြပန်းချံမှာကျင်းပတဲ့အခမ်းအနားမှာတက်ရောက်ဟောပြောခဲ့တဲ့စာရေးဆရာမဒေါက်တာတက်မြအောင်ကတော့အမျိုးသမီးတို့ကိုပံ့ပိုးကူညီဖို့အတွက်အစိုးရကမြန်မာနိုင်ငံအမျိုးသမီးရာအဖွဲ့ချုပ်ဖွဲ့စည်းထားတယ်လို့တခြားအမျိုးသမီးခွင့်ရေးတွေကိုဆောင်ရွက်ပေးနေတဲ့ NGO အဖွဲ့ကြီးတွေပါရှိနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ
်။ကျွန်မတို့ရက်ဖက်လူအဖွဲ့စည်းတွေအများကြီးရှိပါတယ်ရပ်ဖက်လူဖွဲ့စည်းတွေအများကြီးရှိပါတယ်အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ကျမတို့လုပ်နေကြတဲ့ဟာတွေကဟို78မှာလည်းရှိတယ်ညဉ့်ညဉ့်နဲ့ဝင်းလင်းလူဖွဲ့စည်းမှာလည်းရှိတယ် triangle အမျိုးသမီးများရှိတယ်မပေါ်မခင်လေးတို့နော်အဲ့တော့ဟိုအရင်တုန်းကလည်းမဆူဆန်တို့လည်းလုပ်ခဲ့တယ်ပေါ့နော်အတင်းတင်းအောင်လို့လည်းလုပ်နေတယ်ကျမတို့လည်းလုပ်တာပဲလေဆိုတော့ဒီအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကာကွယ်ဆောင်ရှောက်ဖို့ကိုအမျိုးသမီးအဖွဲ့တွေက network လုပ်ပြီးတော့မှအကုန်လုံးကတယောက်နဲ့တယောက်ချိတ်ဆက်ပြီးတော့မှရွရွထဲမှာအမျိုးသမီးတွေကျောင်းမှာရှိတဲ့အမျိုးသမီးတွေဒီမိန်းကလေးတို့ပေါ့နော်အကြီးငယ်အရွယ်သုံးပါပေါ့အားလုံးဟာမိန်းကလေးတွေနဲ့ပတ်သက်လိုက်ဘယ်ဟာကဖြစ်ငါတို့အပေါ်မှာအနိုင်ကျင့်တာဘယ်ဟာကဖြစ်တို့အခွင့်အရေးကိုလာပြီးတော့ချိုးဖောက်နေတာနော်ဘယ်ဟာကဖြစ်ဒါအမျိုးသမီးတွေကိုတံပိုးနှိပ်ကြအောင်လုပ်နေတာဆိုတာမျိုးကိုသိနိုင်တဲ့ကိုယ်ပိုင်ညံ့မျိုးဝေးပေးရမှာကျမတို့
တခင်မြပန်းချံမှာကျင်းပတဲ့အခမ်းအနားမှာတရားစကားပြောကြားပေးခဲ့တဲ့နောက်ထပ်စာရေးဆရာဦးညီပူလေးကတော့အမျိုးသမီးတွေပေါ်ခွဲခြားဆက်ဆံခြင်းမပြုသင့်တော့ကြောင်းပြောပါတယ
်။သူများနဲ့နှိုင်းယှဉ်တော့ကျွန်တော်တို့ဗမာနိုင်ငံအမျိုးသမီးတွေကခွဲခြားဆက်ဆံမှုနည်းပါတယ်။ဒါပေမဲ့တချို့ဖျားကတော့တခါဒီနေရာနဲ့ကြော်ပြီးမကတော့အောင်ဆိုတာမျိုးရှိပါသေးတယ်။တကယ်တော့ကျွန်တော်တို့ဖျားသီးတယ်နဲ့သူမိခင်ကနော်မေရမာယာမွေးခဲ့တာနော်ဟုတ်ရမယ်တော့မှာဒါတော့နော်အမေဆိုရရှိပါတော့အဲ့အတွက်မျိုးသမီးရရှုံးညံ့နေနေတဲ့ဖွဲ့ချစစ်တပ်ပြီးအဲ့လိုကန့်လာတယ်ရတော့ဘမပြီမှာရှိနေပါသေးတယ်ဒါတချို့ကတော့ဝင်လင်းလာပါပြီးဖျားရှစ်ခုတဲ့နေရာမှာအဲမိမိကကဖူးညော့ကတော့လို့ရပါတယ်အဲဒါမျိုးလေးတွေတော့ကြံပါသေးတယ်ဒါပေမဲ့ကျွန်တော်ထင်တယ်ဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတော့ကိုဟာချက်နေတော့မှာခွဲခြားဆက်ဆံနေတော့မှာခွဲခြားဆက်ဆံနေတဲ့ဒီဥတီနေအောင်မြန်မြန်ရောက်အောင်မျိုးသမီးခွင့်ဆောင်ရွက်နေတဲ့လူတွေကစူးစမ်းနေကြအောင
် WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းနိုင်ငံတကာမျိုးသမီးများ၏အထိမ့်မဲ့အဖြစ်နဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာမှာဥပဒေနီလန်ရမြန်မာနိုင်ငံမှာမျိုးသမီးတွေကိုအကာအကွယ်ပေးမှုအားနည်းနေတဲ့အချက်တွေကို WLB ရဲ့မူဝါဒရေးရာဦးဆောင်သူဒေါက်တာနီညိုကထောက်ပြခဲ့ပါတယ်
ကဥပဒေစိုးမိုးရမရှိဥပဒေပိုင်းကအာမကောင်းဥပဒေပတ်သက်သားတွေကလည်းပြောမစလို့ရှိရင်ခံရတဲ့ပြည်သူလူထုဘက်ကနေပြီးတော့မှမှန်မှန်ကန်ကန်ရည်တည်မှုကခုချိန်ထိအားနည်းနေသေးဖြစ်တာပေါ့လေ
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများ၏ခန္ဓာမှာနမကြီးစာရေးဆရာတွေနဲ့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူတွေတက်ရောက်ဟောပြောခဲ့ကြတယ်လို့ငင်းငင်းရေးတီးတက်ရှိကိုမိုးအောင်ကလည်းတင်းတင်းချင်းများနဲ့ဖြိုပြီးခဲ့ပါတယ်APBB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံကလည်းဒီကနေ့ကြက်ရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အထိမ့်မဲ့အဖြစ်နဲ့နိုင်ငံရေးကြောင့်မြန်မာနိုင်ငံကြီးနောင်တီးတီးမှာဖန်စီထိတ်ထိတ်ခံကြရတဲ့အမျိုးသမီးတွေအတွေ့အကြုံကိုလည်းစူးစီးထားတဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။လာမယ့်သတင်းပတ်ကုန်ပိုင်းမှာလည်းအပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ကိုမြန်မာနိုင်ငံတွေးမှဆက်လက်ကြီးပမယ့်အစီအစဉ်တွေလည်းရှိနေပါသေးတယ်ခင်ဗျာ။